မြန်မာအချက်တဲဖြစ်ရှင်ရေးဘုံသဘောတူညီချက်တွေမြန်မာဘက်ကလက်တွေ့လုပ်ဖို့အာဆီယံနိုင်ငံချိုင်းဝင်ကြီးတွေတိုက်တွန်းလိုက်ချိန်မှာဥက္ကဋ္ဌအင်ဒိုနီးရှားရဲ့သမ္မတကလည်းဒီမိုကရေစီအပြောင်းအလဲအတွေ့အကြုံရှိဗိုလ်ချုပ်ကြီးတဦးအမြန်ဆစ်လွတ်ဖို့စီစဉ်နေပါတယ်စစ်ကောင်စီအုပ်ချုပ်ရေးနှစ်နှစ်အကြာအခြေအနေမတည်ငြိမ်သေးလို့တက်တန်းတိုးပြီးလူတချို့လည်းကဆေးအုပ်ချုပ်ရေးတိုးချလိုက်တာကလည်းဒီအင်ဒိုနီးရှားရဲ့ကြိုးပမ်းမှုအပေါ်မှာဘလို့တက်ရောက်နိုင်ပါသလဲမြန်မာအရေးပါဝင်သုံးသပ်သူတွေကိုကိုဝင်းမင်းမင်းမြန်တင်ပြထားပါတယ်ရှင
်ဟုတ်ကဲ့အင်ဒိုနီးရှားရဲ့ချီကပ်မှုထူးခြားလာတာကိုဒေသဖွံ့ဖြိုးရေးအဓိကလုပ်နေတဲ့မင်္ဂလာမြန်မာအဖွဲ့အမှုဆောင်ရာရှိချုပ်ဒေါက်တာဖိုးဝင်းက
အင်ဒိုနီးရှားကလုံခဲ့တဲ့3-4လတုန်းကတော့ကြီးအားပေးမဲ့သဘောမျိုးပြောတာတွေ့ရပါတယ်အခုကတော့နောက်ဆုံးကတော့သူတို့ပြောင်းသွားတာကကြီးအားပေးတာယူရဲမဟုတ်တော့ဘဲနဲ့နည်းနည်းတစ်ဖက်နဲ့တစ်ဖက်ကြီးကြီးနိုင်နိုင်လုပ်ပြီးတော့စကားပြောကျင်တယ်ဆိုတဲ့သဘောကိုပြောင်းလာတာလုံခဲ့တဲ့3-4ရက်ကထူးခြားတာပေါ့ဆိုတော့အခုကတော့နောက်ဆုံးတွဲဆောင်ဆွေးနွေးရေးကိုနည်းနည်းပို့ပြီးတော့လုပ်မဲ့သဘောကိုပြောလာတာရှိတယ်
ဒီအချိန်တွေပေါ်တိဘောမျိုးနဲ့ပြည်သူ့လွှတ်တော်အမဟောင်းဦးရထွန်းကလည်း
အင်ဒိုနီးရှားကဥက္ကဋ္ဌတာဝန်ယူလိုက်တဲ့အချိန်မှာတင်းတင်းမာမာကင်တွယ်လိမ့်မယ်လို့ထင်ထားတာပေါ့အခုသူကအထူးတန်တမာဖြစ်နေနိုင်ငံရေးဝန်ကြီးကိုခန့်အပ်ပြီးတော့နောက်သူ့ရဲ့ဗိုလ်ချုပ်ကြီးတယောက်ကိုဆက်လွှတ်ပြီးတော့သူတို့နိုင်ငံရဲ့အတွေ့အကြုံတွေပြောပြပြီးတဲ့အခါကျတော့ပြည်ပြန်ပြောင်းလဲလုပ်ဖို့ချင်းကပ်ပြောဆိုမယ်ဆိုတာရဲ့သူကိုယ်တိုင်လည်းလာပြဖို့စ조사အောင်မယ်အဲ့အထဲမှာမှဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုအာဆီယံခေါင်းဆောင်အနေနဲ့တွေ့ဖို့အဲ့လိုလည်းစဉ်းစားထားပုံရတယ်
ဒါအပြင်အခုအင်ဒိုနီးရှားရဲ့ကြိုးပမ်းမှုပေါ် NUG အမျိုးသားညီညွတ်ရေးဆိုရဒုနိုင်ငံခြားရေးဝန်ကြီးဦးမိုးစောကအ
ာဆီယံရဲ့ဥက္ကဋ္ဌဖြစ်တဲ့တာဝန်ယူပြီးတဲ့နောက်ပိုင်းမှာတော့မြန်မာအချင်း조사ဆောင်ရွက်မယ်ဝတရားလည်းရှိသွားပြီပေါ့နော်အဲ့တော့အဲ့ဒီလိုကျိုးပန်းဆောင်ရွက်တယ်လို့နားလည်တာပေါ့လေအခုဗိုလ်ချုပ်ကြီးတယောက်ကိုဆွေးနွေးပြီးတဲ့အခါကျတော့ဒါဆွေးနွေးညီနိုင်ကြည့်မယ်ပေါ့လေဒီလိုမျိုးကျိုးပန်းချက်တွေကအရင်တော့ကဒီ ASEAN ရဲ့ဥက္ကဋ္ဌဖြစ်တော်မူခဲ့တဲ့နိုင်ငံတွေလည်းကျိုးပန်းဆောင်ရွက်ခဲ့တာတွေရှိတယ်ပေါ့လေ
ဒါပေမဲ့အရင် ASEAN ဥက္ကဋ္ဌတွေနဲ့မတူနိုင်တဲ့အာသာမှုအင်ဒိုနီးရှားဘက်မှာရှိနေတာနဲ့မြန်မာဘက်မှာထူးခြားနေတာကိုပါဒေါက်တာဖိုးဝင်းက
မြန်မာဘက်ကလည်းစစ်သားချင်းပြောရတာကိုပို့ပြီးတော့သဘောကျဖို့ရှိပါနောက်တစ်ခုကအင်ဒိုနီးရှားစစ်ဘုတ်ချုပ်တွေကတော့အားတာချက်အချို့ရှိတယ်ပေါ့သူတို့ကိုယ်တိုင်စစ်တပ်အုပ်ချုပ်ရေးဘက်ကနေဒီမိုကရေစီအပြောင်းအလဲဘက်ကိုလက်တွေ့လုပ်ဖြစ်ဘူးတဲ့ဘုတ်ချုပ်ကြီးတွေရှိနေတယ်နောက်ဒီအနောက်နိုင်ငံပေါ့အင်္ဂလန်ဥရောပတို့အမေရိကန်တို့မှာပင်လန်းတက်ထားတဲ့လူတွေဖြစ်တဲ့အတွက်ဒီမိုကရေစီယဉ်ကျေးမှုကိုတရားရဂိုင်းလုံးနားလေတယ်နိုင်ငံတကာနဲ့ဘယ်လိုညှိနှိုင်းရမလဲလုပ်ရမလဲဆိုတာညီမနဲ့ကြီးပဲမဟုတ်ဘူးပေါ့အနောက်နိုင်ငံနဲ့ပြောတာကလည်းသူကလုံနိုင်တယ်နော်မြန်မာဘက်ကလည်းလက်ရှိဒုတိယဝန်ကြီးချုပ်မရောက်တာအင်ဒိုနီးရှားကအဖက်တွေနဲ့တိတိကျကျဆွေးနွေးမှုတယ်နော်ဟိုကောင်စီတွင်းရေးမှူးကိုယ်တိုင်ကလည်းအင်ဒိုနီးရှားအထိလည်းတွားမှုတယ်ပမာကြီးမအောင်ကလည်းဆွေးနွေးမှုတယ်ဆိုတော့လုံးဝအစိမ့်သက်သက်ကြီးမဟုတ်ဘူးနော်နိုင်ငံခြားရေးဝန်ကြီးဦးကငကိုတဲကလည်းတထဲမှာတော့ကရောရက်ဖက်မြေဆက်ဒေသဌာနမှာရောတမ်းမကြီးပေါ်မှာရောပုံဝင်လင်းလင်းတက်တက်ကြွကြွလှုပ်တက်တဲ့မျိုးဆိုတော့အခုအင်ဒိုနီးရှားကအာဆီယံလူတွေနဲ့ပို့ပြီးတော့အစပိုင်းတော့အဆင်ပြေဖို့များတယ်နောက်ပိုင်းကတော့နှစ်ဖက်ခေါင်းဆောင်တွေပေါ်မှာမူတည်တာပေါ့လေ
ဒါပေမဲ့လည်းတတိထားတဲ့အချိန်ဖြစ်နေပုံကိုဦးမိုးစောက
ဒီရဘက်ပေါ့နော်မာရှယ်လောပေါ့ဆေးအုပ်ချုပ်ရေးဆိုပြီးတော့တချို့မြို့နယ်တွေကြီးညာထားတယ်အဲ့တော့ပထမဆုံးအရေးကြီးတာကဒါအာဆီယံရဲ့ဒီအချက်အလက်ပါတဲ့ပုံသဘောတူညီချက်ပထမဆုံးအချက်လည်းဖြစ်တယ်ပေါ့လေဒီအကြမ်းဖက်မှုတွေရက်ဆိုင်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့ဘလောက်များဆောင်ရွက်နိုင်မလဲပေါ့လေအဲ့တော့မြန်မာစစ်တပ်ကပို့ပြီးတော့တော့မှအကြမ်းဖက်မှုတွေကိုတိုးပြဖို့ပြင်ဆင်နေတဲ့အချိန်မှာဒီလိုကြမ်းဖက်မှုတွေကိုရပ်တန့်နိုင်ဖို့အင်ဒိုနီးရှားရဲ့ဂျိုးပန်းဆောင်ရွက်နိုင်မှုစောင့်ကြည့်သွားပါပေါ့လေ
ဒါပေမဲ့လည်းအခုလိုအချိန်မှာတော့အချိန်ကြိုင်လည်းဖြစ်ကောင်းဖြစ်နိုင်တာကိုဦးရဲထွန်းက
ဒီနှစ်နှစ်အတွင်းမှာသူတို့မျှော်လင့်ထားသလို NUG နဲ့ PDF တွေကတိုက်ခိုက်နေတဲ့ဟာကိုတည်ငြိမ်အောင်နောက်အင်အားယုတ်ယော့နေသွားအောင်သူတို့မလုံနိုင်တဲ့အခါကျတော့ရွေးကောက်ပွဲ6လအတွင်းမလုပ်ပေးနိုင်တော့ပဲနဲ့နောက်ထပ်တက်တန်း6လတိုးလိုက်တဲ့အပြင်မြို့နယ်40နီးပါးလောက်စေုပ်ချုပ်ရေးကျင်ညာလိုက်တဲ့အခါကျတော့အခြေအနေတွေကိုတည်ငြိမ်အောင်မထိန်းထားနိုင်ဘူးဆိုတာတော့သူတို့တရားဝင်ဝင်ခံလိုက်တယ်လို့ဖြစ်တာပေါ့အဲ့တော့ထပ်ပြီးတော့နောက်ထပ်6လထိန်းနိုင်မှာလားအဲ့တော့အာဆီယံဥက္ကဋ္ဌဘက်ကနေပြီးတော့ပြောပြောပြောပြောချင်းကပ်ဓာချပြီးတော့သူတို့လက်ခံနိုင်တဲ့ဆွေးနွေးမှုမျိုးအကောင့်ထဲပေါ်ပေးနိုင်တာနဲ့တပြိုင်တည်းထဲမှာပြည်တွင်းမှာလည်းသူအခြေအနေကနန်းနေနေမဖြစ်ရှင်းနိုင်တော့ဘူးဖြစ်ရှင်းဖို့တိုက်ခတ်မယ်လို့သူတို့မှတ်ယူလာတဲ့အချိန်မှာဒီအာဆီယံရဲ့ကြိုးပမ်းမှုကအောင်မြင်နိုင်တယ
်ဒီနေရာမှာဖြစ်လာတဲ့ရလက်ကိုလည်းဦးမိုးစောကအ
ာဆီယံအကောင့်တော်တူအကောင့်တွေပေါ်တဲ့ခါမှာအချိန်ကတ်တတ်မယ်မျိုးမဟုတ်ဘူးနဲ့ကာလတူတူတွင်မှာခုနအချက်ငါချက်တွေက လက်စုပ်လုပ်ငန်းပြနိုင်တဲ့အရာလက်တစ်ခုကိုပြနိုင်တယ်ဆိုလို့ရှိရင်တော့အင်မတန်ကောင်းပါပေါ့လေအဲ့ဒီအတွက်ကိုလည်းကျွန်တော်တို့စောင့်ကြည့်ရရှိပါတယ
်ဒါပေမဲ့ဒေါက်တာဖိုးဝင်းကတော့အချင်းလောလုံနာမျိုးမဖြစ်မိအောင်လည်းထောက်ပြပါတယ
်အချင်းကြီးဟိုလောကြည့်ပြီးတော့တအားဖြားပြီးပြီးတော့ဆွေးနွေးမယ်ဆိုရင်တော့အချင်းကြီးသိထူးမှမဟုတ်ဘူးကဲခက်ရိုးရိုးပေါ့လေပွန့်ပွန့်လင်းလင်းပြောရင်တော့မြန်မာဘက်ကလည်းနားထောင်ပြီးတော့ကြီးညိနိုင်နိုင်လုပ်မယ်လို့ပြောနေမှာ
တကယ်တော့မြန်မာမှာအာဏာသိမ်းပြီးနှစ်နှစ်ထဲဝင်လာချိန်မှာစစ်ပအောင်ကျေလာတာမျိုးဆွေးနွေးဖို့စင်ခေါ်မှုကများလာနိုင်တယ်လို့လည်းသုံးသပ်သူတချို့ကဆိုပါတယ်ခင်ဗျ